စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။စက်မှုလေယာဉ်ဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသူတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးဖြူရေးနဲ့ငါးလုံငါတိုးချက်ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးတင်တယ်လို့ဆိုပါတယ်။တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေသတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့အစိုးရစိုက်ပျိုးရေးအသုံးစရိတ်အသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလှုပ်ဘဲမလိုအပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမယောင်ရစီလူတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာဆိုရင်တုံးမြင်ပြီးပုံမူတိရောက်စွာလုံနိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်အကောင့်တဲ့ပေါ်ရမှာဆိုရင်ရှိဖို့အတွက်ဤပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလှုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအသွေးရှိလာအောင်လုပ်ဖို့လိုပါတယ
်လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လည်းဖွံ့ဖြိုးမှုစွမ်းရည်ကိုမြင့်တင်နိုင်ပါတယ်ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံပိုးထားတာတွေကိုမတူကွဲပြားတဲ့အခြားလေယာဉ်လုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်။ဆင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေးအရေးအသွေးထိမ့်သိမ့်မှုမြေစည်းလွှာစီမံခန့်ခွဲမှုတိုးချဲ့ပညာပေးလုပ်ငန်းမျိုးစေ့နဲ့ဈေးကွက်တည်င်းစတာတွေမှာအားကောင်းလာရင်လည်းစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်။အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်။အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟိုအစိုးရဌာနတွေဟာစီမံကိန်းအကောင့်တွေဖော်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်။အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်။ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်္ကန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရည်တိုးပွားနိုင်ပါတယ်။ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးနဲ့လက်အောက်ခံဌာနတွေဟာဝန်ကြီးရုံးကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံမှုမပြူပဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာရင်းနှီးဖို့လိုပါတယ်။အသက်ဆောက်လုပ်မဲ့အစားလက်ရှိဆယ်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနှိမ့်မြုံဏ္ဍာဟာဆယ်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ
်။စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲပြားတဲ့အခြားလေယာဉ်သုံးလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကဏ္ဍစတာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်တမဝါယမအဖွဲ့အစည်းပုဂ္ဂလိကဘဏ်အသေးစားငွေကြေးလုပ်ငန်းစတာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ
်2019က2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာအလူရှင်ရဲ့ထောက်ပံ့မှုနှစတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်လောလောဆယ်ပံ့ပိုးဖို့ဂရုပြုထားတာကဒေါ်လာသန်း960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကဲ့ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဘဏ္ဍာငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်။မနစ်ကစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနှီးမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကယင်းနှီးမြုပ်နှံမှုတွေတိုးပွားလာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစ င်းမြင့်ဥတွေပုံမှန်ကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်ပုဂ္ဂလိကလုပ်ငန်းနဲ့ပြန်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်ပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုတုံးဖို့ကမ္ဘာ့ဘာအုပ်စုကအကြံပေးထားပါတယ်ခင်ဗျာ